ယောဟန်အခိုင်1အခန်းငယ်35ကနေ51ကြားမှာဖော်ပြထားတဲ့အချက်ကိုလေ့လာကြပါစို့။ယောဟန်အခိုင1အခန်းငယ်35မှ52အထိကိုကျွန်တော်အရင်ဖတ်ပြပါမယ်။တပန်ယောဟန်သည်နတ်ဘန်နေ၌တပည့်နှစ်ယောက်တို့နှင့်အတူရပ်နေ၍ယေရှုကြွတော်မူသည်ကိုမြင်လျင်ဖခင်သခင်၏တိုးတငယ်ကိုကြည်လောဟုဆို၏။တပည့်နှစ်ယောက်တို့သည်ထိုစကားကိုကြားလျင်ယေရှုနောက်တော်သို့လိုက်ကြ၏။ယေရှုသည်လှည့်၍ထိုသူတို့လိုက်ကြသည်ကိုမြင်တော်မူလျှင်အဘယ်အလိုရှိသနည်းဟုမေးတော်မူ၏။ထိုသူတို့ကရဗိကိုရောသည်အဘယ်မှနေတော်မူသနည်းဟုမေးလျှောက်ကြ၏။ရဗိအနက်ကအရှင်ဖျားဟုဆိုလိုသည်။ယေရှုကလည်းလာ၍ကြည်ကြလောဟုမိန့်တော်မူ၏။ထိုသူတို့သည်တွား၍နေတော်မူရာအရက်ကိုကြည်ကြ၏။ထိုအချိန်သည်ဆယ်နာရီအချိန်ဖြစ်၍မိုးချုပ်သည့်တိုင်အောင်အထံတော်၌နေကြ၏ယောဟန်၏စကားကိုကြား၍နောက်တော်သူလိုက်သောသူနှစ်ယောက်တို့တွင်တစ်ယောက်ကရှိမုန်ပေတရုညီအန်ဒူးပေဒီထိုသူသည်မိမိအကူရှိမုန်ကိုရှေးဦးစွာတွေ့လျင်ငါတို့သည်မယ်ရှိကိုတွေ့ကြပြီဟုဆိုလျက်သူကိုယေရှုထံသို့ပို့ဆောင်လေ၏မယ်ရှိအနက်ကခရစ်တော်ဟုဆိုလိုသည်ယေရှုသည်ထိုသူကိုကြည့်ရှု၍တင်သည်ယောနာဤသားရှိမုန်ဖြစ်၏ကေဖအမေသစ်ကိုရလက်တန်းဟုမိန့်တော်မူ၏ကေဖအနက်ကပေတရုဟုဆိုလိုသည်လို့တွေ့ရပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့ယောဟန်အခိုင်1အခန်းငယ်35မှ36ကြားမှာဗတ္တိဇံဆရာယောဟန်ဟာသူ့ရဲ့တပည့်နှစ်ယောက်နဲ့အတူရပ်နေပြီးယေရှုကြွလာတာကိုမြင်တဲ့အခါဖခင်သခင်ဤတိုးတငယ်ကိုကြည်လောလို့တပည့်နှစ်ယောက်တို့ကိုယေရှုရဲ့နောက်တော်ကိုလိုက်ဖို့ပြောလိုက်တဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်။ဖယားသခင်ဤတိုးတငယ်ဆိုတာဓမ္မဟောင်းကျမ်းမှာကြိုတင်ပြောထားတဲ့အပြစ်ရှိတဲ့လူတို့အတွက်လဝကတိုင်မှာအသေးခံတော်မူမဲ့ယေရှုကိုဆိုလိုခြင်းဖြစ်ပါတယ်။ဓမ္မဟောင်းကျမ်းကိုသိတဲ့ယောဟန်ရဲ့တပည့်နှစ်ယောက်တို့ကယေရှုရဲ့နောက်တော်ကိုလိုက်သွားကြကြောင်းအခန်းငယ်59မှာကျွန်တော်တို့တွေ့ရပါတယ်။ယေရှုရဲ့နောက်တော်ကိုသူတို့လိုက်ကြခြင်းမှာယေရှုဟာဓမ္မဟောင်းကျမ်းမှာကြိုတင်ပြောထားတဲ့ကြွလာတော်မူမဲ့ဖယားသခင်တိုးတငယ်တော်ဖြစ်ကြောင်းဗတ္တိဇံဆရာယောဟန်ရဲ့တတ်သိခံချက်ကြောင့်ဖြစ်ပါတယ်ယေရှုဟာအပြစ်ရှိတဲ့လူတို့ရဲ့ကိုစားလဝကတိုင်မှာအသေးခံတော်မူမဲ့ဖယားသခင်တိုးတငယ်တော်ဖြစ်ကြောင်းဓမ္မဟောင်းကျမ်းထဲကကြိုတင်ဖော်ပြထားချက်ကိုခဏလောက်ကြည့်ကြပါစို့ဟေရှာယအနာဂတ်ကျမ်းအခန်း53အခန်းငယ်5မှ6ကြားမှာအပြစ်ရှိတဲ့လူတို့ရဲ့ကိုစားယေရှုလက်ဝါးကားတိုင်းမှာအသေးခံတော်မူမဲ့အကြောင်းကိုအခုလိုကြိုတင်ရေးသားဖော်ပြထားပါတယ်။ဟေရှာယအခန်း53အခန်းငယ်5မှ6ထိုသူသည်ငါတို့လွန်ကျူးခြင်းအပြစ်များကြောင့်နာကျင်စွာထိုးခြင်းနှိပ်စက်ခြင်းကိုခံရလေ၏။ငါတို့ဤငြိမ်သက်ခြင်းချမ်းသာကိုဖြစ်စေသောဆုံးမခြင်းသည်သူ့အဘော်သို့ရောက်၍သူခံရသောဒဏ်ချက်အားဖြင့်ငါတို့သည်အနာပြောက်လျက်ရှိကြ၏ငါတို့ရှိသမျှသည်တိုးကဲ့သို့လမ်းလွဲလျက်ကိုလမ်းသို့အတီးအတီးလိုက်သွားကြသည်ဖြစ်၍ထာဝရဘုရားသည်ခတ်သိမ်းသောငါတို့၏အပြစ်များကိုသူ့အပေါ်၌တင်တော်မူ၏လို့တွေ့ရပါတယ်ဒီကြမ်းကြမ်းမှာပြောထားတဲ့ဆိုလိုရင်းအ낵ကတော့ကျွန်တော်တို့လူသားများရဲ့ကာယကံဝစီကံမနောကံဆိုတဲ့ကံသုံးပါးနဲ့လွန်ကျူးတဲ့အပြစ်များအလုံးကိုခမဲတော်ဘုရားကလူစားတိအဖြစ်ကြွလာတော်မူသောသားတော်ယေရှုအပေါ်မှာတင်တော်မူပြီးအပြစ်ရှိတဲ့ကျွန်တော်တို့ရဲ့ကိုယ်စားသားတော်ယေရှုကိုခမဲတော်ဘုရားကပြစ်ဒဏ်စီရင်တော်မူပါတယ်ကျွန်တော်တို့အပြစ်ကြောင့်ကျွန်တော်တို့ကိုယ်တိုင်ခံရမဲ့ပြစ်ဒဏ်အလုံးကိုယေရှုလက်ဝါးကားတိုင်းမှာအသေးခံစဉ်ခံခဲ့ရပါတယ်ယောဟန်ရဲ့တပည့်နှစ်ယောက်တို့ကယေရှုဟာဓမ္မဟောင်းကျမ်းစာမှာကြိုတင်ပြောထားတဲ့အပြစ်ရှိတဲ့လူတို့ရဲ့ကိုယ်စားအသေးခံမှုကြွလာတော်မူသောဘုရားသခင်တိုးတငယ်တော်ဘုရားသခင်သားတော်ဖြစ်တော်မူကြောင်းကိုယောဟန်ရဲ့သက်သေခံချက်စကားကြောင့်သိလာကြပြီးယေရှုရဲ့နောက်တော်ကိုလိုက်သွားကြပါတယ်အခန်းငယ်38မှာယေရှုသည်လှည့်၍ထိုသူတို့လိုက်ကြသည်ကိုမြင်တော်မူလျှင်အဘယ်အလိုရှိသနည်းဟုမေးတော်မူ၏တို့တို့ကရဗိကိုရောသည်အဘယ်မှနေတော်မူသနည်းဟုမေးလျှောက်ကြ၏ရဗိအနက်ကအရှင်ဖျားဟုဆိုလိုသည်လို့တွေ့ရပါတယ်ယေရှုရဲ့နောက်တော်ကိုလိုက်ကြတဲ့ယောဟန်ရဲ့တပည့်နှစ်ယောက်တို့ကယေရှုစီကနေပထမဆုံးသူတို့ကြားရတဲ့ယေရှုရဲ့စကားတော်ကတော့အဘယ်အလိုရှိသနည်းဆိုတဲ့မေးခွန်းပဲဖြစ်ပါတယ် အဘယ်အလိုရှိသနည်းဆိုတဲ့ယေရှုရဲ့စကားတော်ကိုနောက်တနည်းပြောရရင်ငါစီကနေဘာလိုခြင်းတလဲဘာကိုရှာနေကြတာလဲလို့အတိတ်ပဲရပါတယ်ယေရှုကအသလိုမင်းလိုက်တဲ့အခါထိုသူတို့ကရဘိကိုတော်သည်အဘယ်မှနေတော်မူသနည်းဟုမိတ်လျှောက်ကြ၏လို့တွေ့ရပါတယ်ရဘိဆိုတာယိုသေးလေးစားခြင်းကိုပြတဲ့အသုံးအနှုန်းဖြစ်ပါတယ်ဆရာလို့လည်းအတိတ်ပဲရပါတယ်နောက်တော်လိုက်တဲ့သူတို့ရဲ့တုံ့ပြန်ချက်စကားကိုနောက်တနည်းပြောရရင်ကိုတော်ဘယ်ကိုပဲသွားသွားဘယ်နေရာမှာပဲနေနေကိုတော်နဲ့အတူကျွန်တော်တို့နေပါမယ်လို့ယေရှု၌သူတို့ရဲ့ဘဝတစ်ခုလုံးကိုအနှံပြီးနောက်တော်ကိုလိုက်ဖို့စက္ကကြတာဖြစ်ပါတယ်ယေရှုရဲ့နောက်တော်ကိုလိုက်ကြတဲ့သူနှစ်ယောက်တို့ကသူတို့ရဲ့ဘဝတစ်ခုလုံးကိုယေရှု၌အနှံပြီးနောက်တော်ကိုလိုက်ကြတဲ့အကြောင်းရင်းကဘာလဲအဖြေကတော့ရိုးရိုးလေးပါယေရှုအကြောင်းဗတ္တိဇံဆရာယောဟန်ရဲ့သက်သေခံချက်စကားကြောင့်ယေရှုဟာဓမ္မဟောင်းကျမ်းစာမှာကြိုတင်ပြောထားတဲ့ကြွလာတော်မူမဲ့ဘုရားသခင်တိုးတငယ်တော်နဲ့ဘုရားသခင်သားတော်ဖြစ်တော်မူကြောင်းသူတို့သိလာကြပြီးယေရှုရဲ့နောက်တော်ကိုလိုက်ကြခြင်းဖြစ်ပါတယ်ယေရှုကသူတို့ကိုဘလို့တုံ့ပြန်ခဲ့တယ်လဲဆိုတာအခန်းငယ်39မှာအခုလို့တွေ့ရပါတယ်ယေရှုကလည်းလာ၍ကြည်ကြလောဟုမိန့်တော်မူ၏လာ၍ကြည်ကြလောဆိုတဲ့ယေရှုရဲ့စကားတော်ဟာသူတို့ကိုကြိုးဆူဖိတ်ခေါ်တဲ့အတန်ပဲမဟုတ်ပါလားယေရှုရဲ့ဖိတ်ခေါ်တော်မူတန်ကိုသူတို့ကြားရပြီးတဲ့နောက်ထိုသူတို့သည်တွား၍နေတော်မူရာအရက်ကိုကြည်ကြ၏ထိုအချိန်သည်ဆယ်နာရီအချိန်ဖြစ်၍မိုးချုပ်သည့်တိုင်အောင်အထံတော်၌နေကြ၏လို့တွေ့ရပါတယ်အခန်းငယ်40အရာယေရှုရဲ့နောက်တော်ကိုလိုက်တဲ့သူနှစ်ယောက်တည်းကတစ်ယောက်ကတော့ရှီမုန်ပေတရုရဲ့ညီအန်ဒရုဖြစ်ကြောင်းတွေ့ရပါတယ်နောက်တစ်ယောက်ရဲ့နာမည်ကိုမဖော်ပြထားပေမဲ့ယောဟန်ကျမ်းကိုရေးတဲ့တပည့်တော်ယောဟန်ဖြစ်ကြောင်းကျွန်တော်တို့သိရပါတယ်ယောဟန်ကသူ့နာမည်ကိုဖော်ပြသုံးထားလက်မရှိဘူးယေရှုချစ်တော်မူသောတပည့်တော်လို့ပဲမိမိကိုယ်ကိုယဉ်ညွန်းပြောဆိုလေ့ရှိပါတယ်ယေရှုရဲ့နောက်တော်ကိုပထမဆုံးလိုက်ကြသောအန်ဒရုနဲ့ယောဟန်တို့ကယေရှုရဲ့နောက်တော်ကိုလိုက်ကြခြင်းမှာယေရှုဟာအပြစ်ရှိတဲ့လူတို့ကိုကယ်တင်ဖို့လူစားတိအဖြစ်ကြွလာတော်မူသောဘုရားသခင်သားတော်ဖြစ်တော်မူကြောင်းကိုသိကြသောကြောင့်ဖြစ်ပါတယ်အခန်းငယ်41နဲ့42မှာအန်ဒရုကသူ့အကူရှိမုံကိုရှေးဦးစွာတွေ့လျင်ငါတို့သည်မယ်ရှိကိုတွေ့ကြပြီဟုဆိုလျက်သူကိုယေရှုထံသို့ပို့ဆောင်လေ၏မယ်ရှိအနက်ကခရစ်တော်ဟုဆိုလိုသည်မယ်ရှိဆိုတာဟေဘရုဘာသာစကားကနေဆင်းသက်လာတာဖြစ်ပြီးခရစ်တော်ဆိုတာဂရိဘာသာမှဆင်းသက်လာတာဖြစ်ပါတယ်အတိတ်ဘယ်ကတော့ဗိသိက်ချင်းခံရသောသူတမန်ကျမ်းစာမှာကြိုတင်ပြောထားတဲ့အပြစ်ရှိတဲ့လူတို့ကိုကယ်တင်ဖို့ကြွလာတော်မူသောဘုရားသခင်သားတော်ယေရှုကိုဆိုလိုခြင်းဖြစ်ပါတယ်အနာဂတ်ရဲ့တနေ့နေ့မှာဘုရားသခင်နိုင်ငံတော်ကိုအောက်ဆိုးဖို့ရန်ကြွလာတော်မူမဲ့ဘယင်တကာတို့ရဲ့ဘယင်သခင်တကာတို့ရဲ့သခင်ယေရှုခရစ်ကိုဆိုလိုခြင်းလည်းဖြစ်ပါတယ်။မယ်ရှိသူမဟုတ်ခရစ်တော်ဆိုတာယေရှုရဲ့ဘွဲ့နာမတော်ဖြစ်ပါတယ်။ကိုပိုင်နာမတော်မဟုတ်ဘူး။ယေရှုရဲ့ကိုပိုင်နာမတော်ကတော့ငါဖြစ်၏ဟူသောထာဝရဘုရားသည်ဟူသောယာဝေဖြစ်ပါတယ်။အန်ဒရုကသူ့အကူရှိမုံကိုပထမဦးဆုံးရှာတွေ့ပြီးမယ်ရှိကိုသူတို့တွေ့ကြပြီဖြစ်ကြောင်းပြောပြပြီးသူ့အကူရှိမုံကိုယေရှုထံကိုခေါ်ဆောင်ခဲ့ပါတယ်။ယေရှုကရှိမုံကိုကြည့်ရှု၍သင်သည်ယောနဤသားရှိမုံဖြစ်၏ကေဖအမိသစ်ကိုရလတန်းဟုမိန့်တော်မူ၏ကေဖအနက်ကပေတရုဟုဆိုလိုသည်လို့တွေ့ရပါတယ်။ကေဖဆိုတာအာရမိတ်လူဖြစ်ပြီးဂရိလူတော့ပေတရုဖြစ်ပါတယ်။အတိတ်ဘယ်ကတော့ကြောက်ဖြစ်ပါれယေရှုကသူ့ထံကိုရောက်လာတဲ့ရှိမုန်ကိုကြိုတင်သိတော်မူသည်သာမကကနဦးအသင်းတော်တိဆောက်ခြင်းအတွက်ပေတရုကိုဘလို့အသုံးပြုရမယ်ပေတရုကိုဘလို့ပြောင်းလဲရမယ်ဆိုတာကိုလည်းယေရှုကြိုတင်သိတော်မူပါれအခန်းငယ်53မှာယေရှုကဖိလိပ္ပုကိုတွေ့တော်မူပြီးငါနောက်သူလိုက်လောဟုမိန့်တော်မူ၏အခန်းငယ်55မှာဖိလိပ္ပုသည်နတ်သနေလကိုတွေ့လျင်မောရှေသည်ပညတ်တိကျမ်း၌၎င်းပရောဖက်တို့သည်သူတို့ကျမ်း၌၎င်းအကြောင်းပြုရေးထားသောသူနာဇရက်မြို့သားဖြစ်သောယောသတ်ဤသားယေရှုကိုငါတို့သည်တွေ့ကြပြီဟုဆို၏နတ်သနေလဟာဖိလိပ္ပုရဲ့ဖိတ်ခေါ်ချက်ကြောင့်ယေရှုထံကိုရောက်လာပြီး သူ့ကိုယေရှုကြိုတင်သိတော်မူကြောင်းကိုနာသနေလသိရတဲ့အခါအလွန်အံ့ဩပြီးအခန်းငယ်59မှာနာသနေလကယေရှုကိုကိုတော်သည်ဖျားသခင်ဤသားတော်ဖြစ်တော်မူ၏ဤသီလလူတို့၏ရှင်ဘုရင်လည်းဖြစ်တော်မူ၏လို့ဝန်ခံခဲ့ပါတယ်ယေရှုရဲ့နောက်တော်ကိုပထမဦးဆုံးလိုက်ကြသောအင်ဒရူး၊ယောဟန်၊ပေတရု၊ဖိလိပ္ပုနဲ့နာသနေလတို့ကယေရှုရဲ့နောက်တော်ကိုလိုက်ကြခြင်းမှာယေရှုဟာပညတ်တိကျမ်းနဲ့ပရောဖက်ကျမ်းလို့ခေါ်တဲ့ဓမ္မဟောင်းကျမ်းစာမှာကြိုတင်ရေးသားဖော်ပြထားတဲ့ကြွလာတော်မူမဲ့မေရှိတီးဟူသောခရစ်တော်ဘုရားသခင်တိုးတငယ်တော်နဲ့ဘုရားသခင်သားတော်ဖြစ်တော်မူကြောင်းကိုသိကြသောကြောင့်ဖြစ်ပါတယ်။ယေရှုခရစ်ဟာသူတို့ရဲ့အပြစ်အလုံးကိုပြေလွတ်တော်မူသောသူနဲ့သူတို့ရဲ့နံဘဝကိုအာမခံချက်ပေးနိုင်တော်မူသောတပါးဒီသောကယ်တင်ရှင်ဘုရားသခင်သားတော်ဖြစ်တော်မူကြောင်းကိုသိကြသောကြောင့်သူတို့ရဲ့ဘဝတစ်ခုလုံးကိုယေရှု၌အပ်နှံပြီးနောက်တော်ကိုလိုက်ကြခြင်းဖြစ်ပါတယ်။ဒါဟာစစ်မှန်သောယုံကြည်သူဖြစ်ခြင်းနောက်တနည်းပြောရရင်ယေရှုရဲ့တပည့်တော်စစ်ဖြစ်ခြင်းပဲဖြစ်ပါတယ်။လေးစားရပါသောဓမ္မမိတ်ဆွေမိတ်ဆွေရဲ့အပြစ်များကိုပြေလွတ်ပေးပိုင်တော်မူသောဘုရားသခင်သားတော်ယေရှုခရစ်ကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံပေးပြီလား။ယုံကြည်လက်ခံခြင်းမရှိသေးရင်ယေရှုခရစ်ဟာမိတ်ဆွေအပါအဝင်အပြစ်ရှိတဲ့လူတို့ကိုထာဝရအပြစ်ငရဲကနေကယ်တင်ဖို့ကြွလာတော်မူသောမေရှိတီးဟူသောဘုရားသခင်သားတော်မိတ်ဆွေရဲ့အပြစ်များကြောင့်လက်ဝါးကတိုင်မှာအသေခံတော်မူပြီးသုံးရက်မြောက်သောနေ့မှာသေခြင်းမှထမြောက်တော်မူသောဘုရားယနေ့အသက်ရှင်တော်မူသောဖခင်အပြစ်မှနောင်တရပြီးကယ်တင်မှုတောင်းလျှောက်သောသူတိုင်းကိုကယ်တင်တော်မူသောဖခင်ဖြစ်တော်မူကြောင်းဖခင်သခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းပြောထားပါတယ်။ယေရှုဖခင်ကိုအခုကျွန်တော်တို့ရဲ့ကိုယ်မျက်စိနဲ့မမြင်ရပေမဲ့နှုတ်ကပတ်တော်တမန်ကျမ်းစာတွေကယေရှုအကြောင်းရေးသားဖော်ပြထားချက်တွေဟာဖခင်သခင်ကိုရိုရန်ရွေးချယ်တော်မူသောသူတို့ကတန့်ရှင်သောဝိညာဉ်တော်ဖခင်ရဲ့တွင်တင်ပြတာတော်မူသည့်အတိုင်းရေးသားခဲ့ကြတာဖြစ်ပါတယ်။တမန်ကျမ်းစာတွေကယေရှုအကြောင်းကိုဖတ်ရှုလေ့လာခြင်းဖြင့်စိတ်ဝိညာဉ်မျက်စိနဲ့ကယ်တင်ရှင်ယေရှုဖခင်ကိုကျွန်တော်တို့သိရှိယုံကြည်လက်ခံနိုင်ပါတယ်။ယေရှုရဲ့နောက်တော်ကိုပထမဆုံးလိုက်ကြတဲ့သူတို့လည်းတမန်ကျမ်းစာတွေကယေရှုအကြောင်းကြိုတင်ရေးသားဖော်ပြချက်ကိုယုံကြည်ပြီးယေရှုကြွလာမှာကိုစောင့်မျှော်နေခဲ့ကြပါတယ်။ယေရှုကြွလာတော်မူသည်ကိုသူတို့မြင်ကြတဲ့အခါနောက်တော်ကိုတက်ဆုံးတိုင်အောင်လိုက်ခဲ့ကြပါတယ်။မိတ်ဆွေလည်းပဲယေရှုအကြောင်းတမန်ကျမ်းစာရဲ့တွင်တင်ချက်ကိုယုံကြည်ပြီးမိတ်ဆွေပြစ်မှားသောအပြစ်လိုက်မိခဲ့သောလမ်းမတွေအတွက်နောင်တရပြီးယေရှုဖခင်ထံဝန်ချတောင်းပန်ပြီးမိတ်ဆွေကိုကယ်တင်ဖို့ယေရှုဖခင်ထံတောင်းလျှောက်မယ်ဆိုရင်ယေရှုဖခင်ကမိတ်ဆွေကိုကယ်တင်တော်မူမှာဖြစ်တယ်ဆိုတဲ့ယေရှုရဲ့ကယ်တင်တော်မူခြင်းတည်ငြိမ်ကောင်းကိုဝေငှလိုက်ရပါတယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။